မင်္ဂလာပါခင်ဗျာ RFA ပေးစာကဏ္ဍကနေနှုတ်ခွန်းဆက်တာလိုက်ပါတယ်ကျွန်တော်ကတန့်စင်ဦးပါ
ကျွန်တော်ကတော့ထက်အာကာပ
ါပထမဆုံးပေးပို့လာတဲ့စာကတော့ရခိုင်ပြည်နယ်ကဖြစ်ပါတယ်ချင်းမင်းဆိုတဲ့ Facebook အကောင့်ကနေပေးပို့လာတာဖြစ်ပါတယ်ပေးပို့လာတဲ့စာထဲမှာတော့မြောက်ဦးနယ်တစ်ခုလုံးမှာအရက်ဒေသတောက်စားမှုရေးသူတွေပုံများလာနေပါတယ်တဲ့တောက်စားသူတွေကတော့အကြောင်းသားလူငယ်တွေဖြစ်ပါတယ်အရက်ဆိုင်တွေရေရောင်းချမှုတွေကိုရှော့ချပေးဖို့နိုင်ငံတော်အကြီးအကဲလူကြီးမင်းများအသိသိတင်ပါတယ်တဲ့လူငယ်တွေပျက်စီးမှုတွေကိုမကြည်ရဲလို့ပါရခိုင်ပြည်မြောက်ဦးခရိုင်မြောက်ဦးနယ်မှာဖြစ်နေတာပါဆိုပြီး RFA ကိုပေးပို့လာတာဖြစ်ပါတယ်ခင်ဗျာ
နောက်ထပ်ထပ်မံပြီးပေးပို့လာတဲ့စာကလည်းရခိုင်ပြည်နယ်ကဖြစ်ပြီး RFA message voice ကိုပေးပို့လာတာဖြစ်ပါတယ်ညီမတက်မတော်အနေနဲ့တိုက်ပွဲတွေဖြစ်တိုင်းပြည်သူတွေကိုကာကွယ်ရမယ့်အစားဖမ်းဆီးစစ်ဆေးတာတွေရှိနေပါတယ်တဲ့အဲ့လိုဖမ်းဆီးစစ်ဆေးတာကိုမလုပ်သင့်ဘူးထင်ပါတယ်ညီမနိုင်ငံသားအချင်းချင်းတိုင်းရင်းသားအချင်းချင်းရခိုင်တိုင်းရင်းသားပဲဖြစ်ဖြစ်ဘေးတိုင်းရင်းသားပဲဖြစ်ဖြစ်အားလုံးကမြန်မာနိုင်ငံသားတွေပါအဲ့လိုဖမ်းဆီးတာတွေကိုရပ်တန့်ပေးဖို့တောင်းပန်ပါတယ်တဲ့တမရအကြီးအကဲတွေနဲ့မြန်မာနိုင်ငံတမရနဲ့တိုင်မီခံပုတ်ကိုဒေါ်ဆန်းစုကြည်တို့ကိုသိစေချင်လို့ RFA ကနေတဆင့်ပေးပို့လိုက်ရတာဖြစ်ပါတယ်ခင်ဗျာ
မိမိမျိုးနဲ့ကြေးရွာရက်ွက်အတွင်းကအဖြစ်ပြက်ကိစ္စတွေအစင်မပြေတာတွေကိုပြောကြားချင်တယ်ဆိုရင် RFA message box ကတဆင့်ဖြစ်စေဘာမီအက် rfa.org email ကတဆင့်ဖြစ်စေပြောကြားပေးပို့နိုင်ပါတယ်
နောက်ထပ်ပေးပို့လာတဲ့စာကတော့ရခိုင်ပြည်နယ်ပေါတော်မြို့ကနေဖုန်းဆက်အကြောင်းကြားလာတာပါသူပြောတာကတော့မြမတက်မတော်နဲ့ရခိုင်တက်မတော်အေရီတို့ကိုတောင်းပန်ပါတယ်တိုက်ပွဲတွေရပ်ပေးကြပါတော့တဲ့ဂျားကပြည်သူတွေလည်းစစ်ပေးဒုက္ခတွေဖြစ်ကြီးလန့်စားသားသူတို့ဖြစ်နေရလို့ပါတဲ့တောင်းပန်လို့ရတဲ့သူတွေအကုန်လုံးကိုတောင်းပန်ပါတယ်ဆိုပြီးပေးပို့လာတာဖြစ်ပါတယ်ခင်ဗျာ
RFA ကိုပေးစာပေးပို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လည်ဖုန်းဆက်ခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေက399 444 6131 399 00 2046 တို့ဖြစ်ပါတယ
်နောက်ဆုံးရောက်ရှိလာတဲ့စာကတော့မကွေးတိုင်းဒေသကြီးရင်းနှံချောင်းမြို့နယ်ကဖြစ်ပါတယ်ရင်းနှံချောင်းမြို့နယ်ပင်ဝအုပ်စုကြီးရွာကအုတ်ချွေမှုဟာအုတ်ချွေမှုယုံရှိပေမဲ့ယုံမှအလုံးမလုံးတဲ့အတွက်ထောက်ခံစာပြုလုပ်လူတွေဟာအုတ်ချွေမှုနေထိုင်ရာတပြည်ပင်ရွာဒါမှမဟုတ်သူသွားရနေရာများကိုလိုက်ပြီးလုံဆောင်နေရတဲ့အတွက်အချိန်အလွန်ကုန်ပါတယ်တဲ့အဲ့ဒါကြောင့်ယုံရှိပါလဲနဲ့ယုံရင်းအလုံးမလုံးပဲအုတ်ချွေမှုကိုတင့်တော်တို့လိုတက်ဆိုင်ရာမှာဆောင်ရွက်ပေးပါရန် RFA ကတဆင့်အတိပေးကြီးညာအပ်ပါတယ်ဆိုပြီးပေးပို့လာတာဖြစ်ပါတယ်ခင်ဗျာဒီတစ်ပတ် RFA ပေးစာကဏ္ဍကတော့ဒီလောက်ပါပဲနောက်ပတ်တွေမှာလည်းပေးပို့လာတဲ့စာတွေကိုတင်ပြပေးမှာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ် RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ